မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေရဲ့ပြည်ဝင်ခွင့်နဲ့အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းနေထိုင်ကြမဲ့ဒုက္ခသည်တွေလက်ခံနေတဲ့အစီအစဉ်တွေကိုယာယီဆိုင်းငံ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုပယ်ချလိုက်တဲ့ဝါရှင်တန်ပြည်နယ်တရားသူကြီးရဲ့စီရင်ချက်ကိုတရားရေးဌာနကအယူခံဝင်ရမှာအခုဆိုရင်ဒီအမှုကိုပြည်ထောင်စုအယူခံတရားရုံးကနှစ်ဖက်လျှောက်လဲချက်တွေကိုအခုအတန်လှည့်နေတဲ့အချိန်မှာစတင်ကြားနာနေပြီဖြစ်ပါတယ်။ဒီကြားနာပွဲကထွက်လာမဲ့ရလဟာအမေရိကန်မှာလာရောက်အခြေချနေထိုင်ကြမဲ့မြန်မာအပါအဝင်ဒုက္ခသည်တွေရဲ့အနာဂတ်ရေးကိုအဆုံးဖြတ်ပေးမှလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကပြောပြမှာပါ
။ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတရဲ့အမိန့်ကြေညာချက်ကိုကန့်ကွက်သူတွေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့အဆိုအရအဖွဲ့အကြားဥပဒေကြောင်းအရအခြေတင်ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့သူ့အနေနဲ့ဘလောက်ထိလှုံ့ဆော်သွားဖို့ရှိသလဲလို့မေးတဲ့အခါမှာတော့ဒီကိစ္စကိုဆုံးခန်းတိုင်အထိလှုံ့ဆော်သွားမှာဖြစ်ကြောင်းအင်္ဂါနေ့ကသမ္မတအိမ်ဖြူတော်မှာနိုင်ငံတော်ကခိုင်ရဲအရာရှိတွေနဲ့တွေ့ဆုံပွဲအတွင်းသမ္မတထရန့်ကပြောပါတယ
် Oh, we're going to take it through the system. It's very important. It's very important for the country. Regardless of me or whoever succeeds.
ကျွန်တော်တို့အနေနဲ့တည်ရှိနေတဲ့စနစ်အတိုင်းဆက်လက်လှုပ်ဆောင်သွားမှာပါ။ဒါဟာအမတန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။တမ်းပြည်အတွက်လည်းအမတန်အရေးကြီးပါတယ်။ကျွန်တော်အတွက်ပဲဖြစ်ဖြစ်နောက်ပိုင်းမှာတာဝန်ဆက်ယူမဲ့သူတွေအတွက်ပဲဖြစ်ဖြစ်တမ်းပြည်အတွက်လုံခြုံမှုရှိဖို့လိုအပ်ပါတယ်။စီးရီးယားလူမျိုးစုံရောက်နေတဲ့နိုင်ငံကလူတွေကိုခေါ်တဲ့အခါမှာအဲ့ဒီလူတွေကိုတေးချာစီစစ်နိုင်ဖို့လိုပါတယ်။ရွှေပြောင်းနေထိုင်သူတွေကတဆင့်အမေရိကန်နိုင်ငံထဲကိုထိုးဖောက်ဝင်ရောက်မယ်ဆိုပြီးတော့ ISIS အဖွဲ့ကလည်းပြောထားတယ်မဟုတ်လား။အဲ့ဒီလိုအခြေအနေတွေရှိနေတဲ့ကြားကတိုင်းပြည်တွေကိုဝင်လာမဲ့သူတွေကိုကျွန်တော်တို့တင်းကျပ်ခွင့်မရှိဘူးဆိုတော့အဲ့ဒါကိုဘယ်လိုဖြေရှင်းချက်ပေးမှာလဲ
။သမရရဲ့ပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့အမိန့်ကိုဝါရှင်တန်ပြည်နယ်ကတရားသူကြီး James Robert ကပြီးခဲ့တဲ့သတင်းပတ်အတွင်းယာယီတားဆီးခဲ့တာဖြစ်ပါတယ်။သမရရဲ့အမိန့်ဟာဖွဲ့စည်းပုံကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးမနီဆိုတာပြည်နယ်နဲ့ဝါရှင်တန်ပြည်နယ်တွေမှာဆွဲဆိုထားတဲ့အမှုတွေအပေါ်ဟာဝိုင်ပြည်နယ်အပါအဝင်ဥရေပညာရှင်တွေနိုင်ငံသားလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလည်းထောက်ခံကြပါတယ်။သမရရဲ့ပြည်ဝင်ခွင့်တားမြစ်မိန့်ကိုပြန်လည်ပြဋ္ဌာန်းပေးဖို့သမရထရန့်အစိုးရရဲ့တောင်းဆိုချက်ကိုဆန်ဖရန်စစ္စကိုမြို့မှာရှိတဲ့အနောက်ဖက်ချမ်းအယူခံတရားရုံးကတင်းနှင်းတွင်နေကပယ်ချခဲ့ပြီးတဲ့နောက်မှာတော့တားမြစ်ခံထားရတဲ့နိုင်ငံတွေကလူတွေအမေရိကန်နိုင်ငံကိုဝင်လာခွင့်ရသွားခဲ့ပြန်ပါတယ်။သမရထရန့်ရဲ့အမိန့်ကြေညာချက်ထုတ်ပြန်ပြီးခြင်းမှာပဲရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်နဲ့အမေရိကန်ကိုမူလကလာဖို့ရှိတဲ့မြန်မာဒုက္ခသည်တချို့ဟာလည်းယာယီပိတ်ပင်ခံခဲ့ရပြီးတဲ့နောက်လောလောဆယ်မှာပြန်လာခွင့်ရနိုင်ကြပြီဖြစ်ပါတယ်ပန်ဆာဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာရောက်နေတဲ့ဒေါ်ဖွန်ဝါရဲ့သမီးဖြစ်သူဟာအမေရိကန်နိုင်ငံကိုလာဖို့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေထွက်လာပြီးမှသမရရဲ့အမိန့်ကြောင့်လာခွင့်မရဘူးဆိုပြီးပြန်လဲသွားခဲ့ရာကနေအခုတော့လာခွင့်ရတယ်ဆိုပြီးပြန်လာနေပြီလို့ဆိုပါတယ်မြန်မာလိုကြွန့်ကျင်စာမပြောရတဲ့အတွက်ဘာသာပြန်တဲ့တဆင့်မေးကြည့်တဲ့အခါသူသမီးထိုင်းနယ်စပ်ဒုက္ခသည်စခန်းကနေထွက်လာနေပြီဖြစ်ကြောင်းဒေါ်ဖောဝါကအခုလိုပြောပါတယ
်အော်ဘွာတဲလေဟဲလီယေတစိညာမာသာမူဘွာတဲလေဟဲလီအ
ဲသူပြောတယ်သူကြားတယ်အဲ့ဒါအခုကသမီးကအခုကထွက်လာပြီတဲ့အမေရိကန်မှာသူများပြောတယ်အရင်ထွက်လာပြီတဲ့ဒါပေမဲ့အခုကတတရားဘာမှမကြားသေးဘူးပေါ့နော်သမီးစီဦးမှာ
အနော်ဖောဝါသမီးကဘယ်စခန်းကနေထွက်လာတာပါလဲနေစပ်က
အော်တန်လော့ဖလက်တော်လဲတယ်ဟောအော်မရမ်ဘွယ်
အော
်မေရာမူအနေထွက်လာတာလေ။အော်မေရာမူအနေထွက်လာတာ။အနော်ဖောင်းကတမိကတယောက်ထဲလာတာလား။တခြားအဖော်တွေပါသေးလား။ तू နဲ့ဘယ်နှစ်ယောက်လာတာပါလဲလို့
။အော်ဟဲ့လဲလာခေါ်ပါဖာဟက်ဒီအာရတူရဲတရမူ
။သူတမိကတယောက်ပဲလာတယ်။ဒါပေမဲ့ဟိုတခြားမိသားစုလည်းပါတယ်
တဲ့။သမရထရန့်ရဲ့အမိန့်ကြေညာချက်ကြောင့်အစပိုင်းမှာသူတမိလုံးဝလာလို့မရတော့ဘူးထင်ပြီးတမိအတွက်စိုးရိမ်နေခဲ့ကြောင်းလဲဒေါ်ဖောဝါကအခုလိုဆက်ပြောပြပါတယ
်။ You come ဟိုတရဘလမာဒါတစီတပါဤဘလို့တရားယူချမမလေးရတောင်
းအေးဆရာသူပြောတယ်ဗောနော်သူတမီးဟုတ်ခဲ့တယ်မှာတယောက်ထဲပဲကြာခဲ့တယ်ဗောနော်အာဘာမှလွတ်လွတ်မရနဲ့သူအတွက်လဲသူစစ်ပေါ်လာတာပဲသူဟာပြောပြတာ
သမရထရန့်ရဲ့အမိန့်ကြေညာချက်ကြောင့်အစပိုင်းမှာသူတမီးလုံးဝလာလို့မရတော့ဘူးထင်ပြီးတမီးအတွက်စိုးရိမ်နေခဲ့ကြောင်းလဲဒေါ်ဖောဝါကပြောပြပါတယ်ဖီလာဒဲဖီးယားမြို့မှာရောက်နေတဲ့အမတ်ခိုင်စာရဲ့အမျိုးသားဖြစ်သူဟာလဲမူလကဖေဖော်ဝါရီလတန်းပိုင်းမှာမလေးရှားနိုင်ငံကနေအမေရိကန်နိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်နဲ့ရောက်ဖို့ရှိပေမဲ့ဒုက္ခသည်များကုညီဆောင်ရွက်ရေးအဖွဲ့ကသူ့ခီးစဉ်ကိုယာယီဆိုင်းငံ့ထားကြောင်းအကြောင်းကြားခဲ့တယ်လို့ပြောပါတယ်
။ဟုတ်ညီမတို့ထင်တာကလူအရင်များလို့ပေါ့နော်ဒါပေမဲ့ဒေါ်နှစ်နဲ့တော့မဆိုင်ဘူးလို့ထင်တာပဲ
။သူအဲ့လိုအကြောင်းကြားတာလားဘသူကနေအကြောင်းကြားတာလဲအမျိုးသား။
ညီမကိုစအေဂျင်စီကဖုန်းခေါ်တာပါ။
အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကဒုက္ခသည်တွေအရေးကူညီဆောင်ရွက်နေတဲ့ဒေါက်တာရိုဒင်းကတော့မလေးရှားကနေချင်းတိုင်းရင်းသားမြန်မာဒုက္ခသည်မိသားစုတခုအခုလဖေဖော်ဝါရီလ14ရက်နေ့မှာထွက်လာဖို့အစီအစဉ်ရှိကြောင်းပြောပါတယ်
အခုကျွန်တော်ဆက်သွဲတဲ့သူက ခုနကျွန်တော်ပြောတဲ့သူကသူ့ကို UN နဲ့ဆရာပဲခေါ်တာဖြစ်တယ်တင်းနန်းတွေပါတယ်အနိကတင်းနန်းတွေပြီးဖို့ပေါ့နော
်
အဲ ready လောက်ခိုင်းတဲ့တဘောနောက်ဆုံးမှမှ American တန်ညောကနေသူတို့ visa ထုတ်ပေးရမှာဟုတ်အဲဆိုတော့သူဖက်ကလည်းမတီးမချဖြစ်နေတယ်
အော်ဒါမဲ့ဟိုဆိုတော့မူလအစီအစဉ်တိုင်းဆိုရင်တော့ဒီမူလအစီအစဉ်တိုင်းဆိုတော့သူက14-15မှာရောက်ဖို့ရှိတယ်ပေါ့
ဟုတ်တယ်သူတော့ရက်ချင်းကတော့တေချာပေးလိုက်တယ်14ရက်နေ့ထွက်မယ် Indianapolis ဆို15ရက်နေ့ရောက်မယ်အဲ့လိုသူပြောတယ်လေ
တရားသူကြီး3ဦးပါဝင်တဲ့ပြည်ထောင်စုအယူခံတရားရုံးကအင်္ဂါနေ့မှာကြားနာနေတဲ့ကိစ္စတိကျပြတ်သားတဲ့ဆုံးဖြတ်ချက်တစ်စုံတရားထွက်မလာဘူးဆိုရင်တော့ဒီအမှုဟာနိုင်ငံတော်တရားရုံးချုပ်မှာနောက်ဆုံးကြားနာရမယ့်အခြေအနေကိုဆက်ရောက်နိုင်ပါတယ်ခင်ဗျာ